ပင်လယ်ဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေပညာသင်ကြားခွင့်မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအနာဘိုင်းနဲ့အင်းနေတဲ့ဒုက္ခသည်စခန်းအတွင်းပညာသင်ကြားခွင့်ကိုပိတ်ပင်ထားတာတွေရုပ်ပိတ်ပြဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးလက်ရှိမှာပင်လယ်ဒေ့ရှ်နိုင်ငံကော့စ်စ်ဘဇားကဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ကြောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပညာသင်ကြားခွင့်မရတဲ့အကြောင်းရေးသားထားတဲ့Are we not human? ဆိုတဲ့အစီအခံမှာ HRW ကပင်လယ်ဒေ့ရှ်အစိုးရကိုဆွတ်ဆွတ်ပြောဆိုထားတာပါ။မျိုးဆက်တစ်ခုလုံးပညာသင်ကြားခွင့်မရအောင်ဟန်တာထားခြင်းဟာဘယ်သူ့အတွက်မှအကျိုးမရှိကြောင်း HRW ရဲ့ကလေးငယ်များအခွင့်အရေးဆိုင်ရာပူးတွဲညွှန်ကြားမှု Bill Van Aswell ကပြောပါတယ်။ပင်လယ်ဒေ့ရှ်နဲ့မြန်မာအစိုးရတို့ဘက်ကနီလန်ပြောင်းပြီးချင်းကလှုပ်ဆောင်လာအောင်နိုင်ငံတကာအတိုင်းအဝန်းကဖိအားပေးတောင်းဆိုကြဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။ဒီခန့်ဒီနေ့မြောက်ပိုင်းမှာ2019ခုနှစ်အတွင်းလူဟင်းကြားအကြမ်းဖက်သမားတွေရဲ့တိုက်ခတ်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေနေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာပင်လယ်ဒေ့ရှ်ဘက်ကလူဟင်းကြားဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံကအတိုင်းအဝန်းကခန့်မှန်းထားကြတာပါ။ဒုက္ခသည်တွေစခန်းအပြင်ကအကြောင်းတွေမှာတက်ရောက်ပညာသင်ကြားခွင့်ကိုပင်လယ်ဒေ့ရှ်အစိုးရကပိတ်ပင်ထားသလိုပင်လယ်ဒေ့ရှ်ကအစိုးရဆံမှုဝယ်တွေကိုဖြည့်ဆို့ခွင့်ပိတ်ပင်ထားတဲ့အပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေစခန်းအတွင်းမှာပညာသင်ပေးခွင့်ကိုလည်းပိတ်ပင်ထားပါတယ်။တစ်ဖက်နိုင်ငံကိုထပ်ပြီးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကအတိအမှန်မပြုပေမဲ့လည်းအဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်။